ကချင်ပြည်နယ်အတွင်း KIA ကချင်လက်နက်ကင်အဖွဲ့ကိုမြန်မာစစ်တပ်ကထိုးစစ်အရှိန်မြင့်လာတဲ့အပေါ် NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကစစ်ရေးနဲ့နိုင်ငံရေးအရာ KIA ကိုဝန်းရံသွားမယ်လို့ပြောဆိုလိုက်ကြပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝဘက်တွေမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မြန်မာအစိုးရအနေနဲ့ငြင်းငြင်းရေးလုပ်ငန်းစဉ်ကိုဦးတည်ဆောင်ရွက်လာပေမဲ့တိုင်းဒေသတွေမှာဒီနှစ်စမ်းပိုင်းကစလို့တိုက်ပွဲတွေပိုစိတ်လာပါတယ်။ VOA သတင်းတော့နိုင်ကိုအင်ကတင်ပြมาဖြစ်ပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘလူမြို့နယ်နားလိကြီးရွာမှာဒီမရက်မှာမြန်မာတပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ကလည်းကုခိုင်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးအရှိပူမှုတိုက်ကြောကပြောပါတယ်။
အဘိဓိကျင်းရနံပါတ်1နဲ့လည်းရနေပါချင်မနေ့ကတော့ခုခါနေနဲ့ရှင်ရောရနေမှာဖြစ်တယ်အမမနေ့ကလည်းလည်းမတမတော်လည်းနေကြီးနေတဲ့ဒီမှာညနေကလည်းလည်းနေကြီးဖြစ်တယ်သူတို့လည်းဒီမလဲအမပဲရခိုင်တော့ချူပါတော့ဖြစ်တယ်ခုလည်းရှိရတော့မပဲဒီဆိုင်ထားပဲရှိသေးတယ
်ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စီကိုင်းမှုအခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူးဧပြီလတတိယပတ်ကစတင်ပြီးတော့တပ်မတော်ဘက်ကထပ်မံအင်အားဖြင့်ထိုးစစ်ဆင်လာတာကြောင့်တစ်ဖက်ရင်ဆိုင်တိုက်ပွဲပြန်လည်ဖြစ်ပေါ်ရတယ်လို့လည်းဘုံမှုတိုက်ကျော်ကပြောပါရယ်မူဆယ်မြို့နယ်တီမာကျေးရွာဘက်မှာလည်းတပ်မတော်နဲ့ KIA ကချင်လူလိုက်ရေးတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းတီမာရွာသားတို့ကအခုလိုပြောပါရယ
်မနေ့ကညနေပိုင်းကမူချုပ်ကနီးမှာပဲဆန္ဒရတော့ပေါ့အဲမှာစစ်ဖြစ်တဲ့ရွာသားတွေကထိတ်လန့်နေမှာတချို့ကဒီအိမကျေးရွာနဲ့နီးတဲ့ရွာမှာကားလမ်းပဲပါတော့အင်းချောင်ဆက်တယ်ဆိုတာရှိတယ
်အလားတူမြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်တဲ့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြမ်းမှာအိန္ဒိယမြန်မာနယ်စပ်ပလဲဝါမြို့နယ်ကလသာမြစ်ချောင်းပေမတ်ချောင်းလီးမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတပ်မတော်ဘက်က3ဦးကြဆုံးပြီးတော့ရခိုင်တပ်မတော်ဘက်က2ဦးသိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားငါးလနေပါတိုက်ပွဲရပ်တန့်ရာကနေမေလ3ရက်နေ့မှတစ်ကြိမ်မေလ9ရက်နေ့မှတစ်ကြိမ်ဒီလအတွင်းနှစ်ကြိမ်တိုင်တိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမှာမိတ်သက်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကတော့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိအချိန်တွေကတော့မြောက်ပိုင်းမှာမိတ်သက်ဖွဲ့ဝင်တွေဖြစ်တဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားကချင်ပြည်နယ်မြို့နယ်အနှံ့မှာတိုက်ပွဲဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ရှောင်တွေရဲ့ဘေးလွတ်ရာသိမ်းရှောင်မှုတွေကိုလည်းမြန်မာတပ်မတော်ကနေတားဆီးပိတ်ပင်နေတယ်လို့ဒုက္ခသည်ရေးကူညီသူတွေကပြောဆိုနေကြပါတယ်။အစိုးရတပ်မတော်ထုတ်စစ်စင်တိုက်ခိုက်မှုကိုခံရတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကရှမ်းပြည်မြောက်ပိုင်းခြေဆိုင်မြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းဝိုင်းရံကူညီပေးသွားမယ်လို့မဟာမိတ်အဖွဲ့ကဗိုလ်မှူးဆိုင်ကျော်ကပြောပါတယ
်။ KIA ဖွဲ့လို့ကျွန်တော်မဟာမိတ်အဖွဲ့ဝင်ပြီးဖြစ်တယ်။တပ်ဝင်နောက်ဆက်တွဲကဒီတော့ခဏကကြားမှာခင်ဗျာတင်းကြီးနေရာဟာကိုဒီမှာတမတော်ကခေါ်တူခွေးလို့ပြောစီရရလဲတမတော်ပြတော်လေးကြီးကနာဆရာကြီးတို့ပြတိုင်းနေတယ်ဒီလိုမှမဖြစ်တဲ့အလျောက်ကြီးအရင်ကျွန်တော်ကငြိမ်းရမယ်လို့လိုတဲ့ညတိကြီးပါတယ
်ညီမတမတော်ရဲ့ပြင်းထန်တဲ့သိုးစစ်ကိုကာလတာရှိစွာရင်ဆိုင်နေရတဲ့မဟာမိတ် KIU KIA ဖွဲ့စည်းတဲ့သူမြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေဖြစ်တဲ့ကိုကသဖွဲ့ MNDAA တမ်းပလောင်သဖွဲ့ BSLF TNL နဲ့ရခိုင်တပ်မတော် AA တို့ကလည်းဆက်လက်ပြီးတော့စစ်ရေးနိုင်ငံရေးရအခိုင်အမာဝန်ရံလှုပ်ဆောင်သွားမယ်ဖြစ်ကြောင်းမေလ၈ရက်နေ့မှာသဘောထားထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ပြီးမှပဲမြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာ